မြန်မာနိုင်ငံအတွင်းမြို့နယ်တချို့မှာဒီကနေ့မနေ့ပိုင်းကမိုးသီးသီးထန်ထန်ရွာလာကြောင်းရေကြီးရေလျှံတာတွေဖြစ်ပွားခဲ့ပါတယ်။မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့မှာလည်းရေကြီးရေလျှံမှုတွေဖြစ်ပွားပြီးတော့ကိုရင်တပါးပြန်လည်တော်မူခဲ့တယ်လို့ရှမ်းပြည်တီဘောကြောင်မင်းမှာလည်းရေကြီးရေလျှံမှုတွေဖြစ်ပွားခဲ့ပါတယ်။ဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့နယ်အတွင်းကပမွန်းကျေးရွာအတွင်းမှာဒီကနေ့မနေ့ပိုင်းကတောင်ကြရီတွေကြောင့်ဆွန့်ခံထွက်လာတဲ့ကိုရင်တပါးပြန်လည်တော်မူခဲ့တယ်လို့မိုးကုတ်မြို့နယ်မိသက်တာဝန်ရှိသူတို့ကပြောပါတယ
်။အော်ကျွန်တော်တို့ကရေကြီးတာမဟုတ်ဗျ။တောင်ကြဥစ္စာပေါ့အရက်ကကျတဲ့ရေမြောင်းကရေနော်။ရေတင်းနဲ့များတာပေါ့။ဟုတ်ကဲ့အဲ့ရေများတော့ရေမြောင်းလေးနာကိုရင်ကဆွန့်ခံထွက်ရင်လည်းအဲ့ချီရေဆေးလိုက်တာအဲ့ချော်ပြီးတော့အဲ့ရေမြောင်းနဲ့ပါသွားတာဗျ။
ဒါအပြင်ရှမ်းပြည်မြောက်ပိုင်းကကြောင်မဲမြို့နယ်အတွင်းမှာလည်းဒီကနေ့မနေ့ပိုင်းကမိုးသက်ထန်စွာရွာသွန်းခဲ့တာကြောင့်တစ်မျိုးလုံးရေကြီးရေလျှံမှုတွေဖြစ်ခဲ့ပေမဲ့ထိခိုက်သေးဆုံးပျက်စီးတာတွေမရှိဘူးလို့လည်းကြောင်မဲမြို့နယ်ဇီဝိတလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးတမောင်သိန်းကပြောပါတယ်
။အခုကနောက်ပိုင်းမှာကျတော့မြို့ပတ်ဝန်းကျင်မှာရှိတဲ့တက်တော်တွေအကုန်လုံးပြုံးတော်တာတွေခုတ်ကြတယ်တက်တော်တွေမရှိတော့ဘူး။အဲ့တော့နောက်တစ်ခါမြို့ကလည်းလူတွေကကြက်လာတယ်။အဲကြက်လာတဲ့ခါကျတော့မြို့ရက်ကွက်တွင်းလမ်းကလေးတွေပေါ့နော်။နောက်မြို့ရွာတွေမှာရှိတဲ့လမ်းဟိုဒီပတ်ဝန်းကျင်မှာတမန်တလင်းကြီးရှင်းလာတယ်။ဆိုတဲ့အခါကျတော့မြို့ကရေစီးကြီးလာပေါ့နော်။သူ့တဘာဝတိုင်းကြွားနေတယ်ရေကြီးကြီးလာနေတာ။နောက်ရှက်ဖြစ်သွားတာပေါ့။ဒီတော့မိုးလေးလေးနဲ့ကြီးရင်ရေကြီးလာတယ်။မိုးလေးလေးနဲ့ကြီးရင်ရေကြီးလာတယ်။အဲ့တော့ဒီမနေ့လည်းပဲကျွန်တော်တို့မိုးကတဲပဲနုံနဲ့ရွာတယ်ပေါ့။အဲဒါမှရွာခြင်းကခဏပါနော်နိုင်ပိုင်းတော့ကြာတယ်သူတို့မိုးကြီးကြီးလေးရွာလိုက်တယ်အဲမြို့ပတ်ချာနေမှာရှိတယ်ကျွန်တော်တို့မြို့ကဒေဝူးလေးတွေပြင်နေတော့မြို့ပတ်ချာနေမှာရှိတယ်ဟိုတောင်ဝန်းတောင်တန်းကြီးအဲအဲ့ဒီကနေကြောင်းမှာစီးရီအဲရီတွေကမြို့ဝင်လာတယ်ကျွန်တော်တို့မှအဲဒီလေးမှာရှိတယ်ချောင်းလေးကိုပြတ်တော့တော့အဲ့မှာရေရှန်တာပေါ့မိုးကြီးတွေကအကုန်လုံးပတ်ချာနေဝင်လာပြီးရှန်တဲ့ခါရွှင့်ရီပေါ့အဲ့တော့အဲ့ဒါနဲ့ပဲနေရာတော်တော်များများလေးကရေလျုပ်တာအခုတော့ကြာပါပ
ါအခုလိုတချို့မြို့နယ်တွေမှာမိုးရွာသွန်းမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်မြင့်မားမှုတွေလည်းရှိနေတာပါပြီးခဲ့တဲ့မေလ18ရက်နေ့ကဆိုရင်မြန်မာနိုင်ငံအလဲပိုင်းကအပူချိန်ဟာ 46.5 နဲ့တနင်္ဂနွေလုံးမှာအမြင့်ဆုံးအထိရောက်ခဲ့တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံအတွင်းမှာမုန်တိုင်းဖြစ်ပွားမဲ့အခြေအနေမရှိပေမဲ့အိန္ဒိယနိုင်ငံမှာတိုက်ခတ်နေတဲ့တောက်တဲ့မုန်တိုင်းရဲ့အရှိန်ကြောင့်မိုးရွာသွန်းမှုတွေအနည်းငယ်ရှိနိုင်တယ်လို့လည်းမြန်မာနိုင်ငံမိုးစလဌာနကဒုတိယညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ
်မုန်တိုင်းကတော့ရှိမှမရှိအဲတခုတော့ရှိတာပေါ့ဟိုပြည်ရဲ့ရဲကမနေရတာဒီအိန္ဒိယနိုင်ငံဝင်သွားတဲ့တောက်တဲ့မုန်တိုင်းကအိန္ဒိယနိုင်ငံအနောက်မြောက်ဘက်ကိုပတ်သက်သွားတော့အဲဒါကလက်ရှိမှာတော့အနောက်တွေကအကောင်းကြီးပါပေါ့အနောက်ဒီဆိုတော့ရှေ့ဘက်ကိုဟိုဒီအိဒကတိမ်နေလို့ညံပယ်လာတာလို့ရှိရပါမယ်။အခုကျွန်တော်ကမြောက်ပိုင်းနေတဲ့အခုဒီရက်မှာကျန်ရွာလာတာရှိနေပါမယ်။ဒါတွေကတော့တခုနဲ့တခုဆက်စပ်တာမဟုတ်ဘူး။ဟိုရောက်ဖြစ်တဲ့အဲဒီတိမ်နေအကောင်းသားတွေဆက်ပြီးအနောက်ဘက်ကလာတဲ့ဒီဒစ်တာကနေရောက်နေတာမျိုးတွေကတော့ရွာရင်းရွာတာရှိပါတယ်မဟုတ်နော်။ဒီကဒီတောက်တဲ့ကကအိမ်ကကုန်းပေါ်ရောက်သွားရင်းနဲ့တတိယပြီးအားပြော့သွားမှာနော်။အဲ့ဒါကတော့ဒီတိမ်တိုင်းကဒီမုန်တိုင်းရဲ့တိမ်တိုင်းအကျဉ်းချံနေလေအနောက်လေတွေနဲ့ဒီကြောက်လာမှာဆိုတော့ဒါတရားမှုကတော့ဝင်ရှိတာအများကြီးတော့ဟုတ
်မြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းဆိုသလိုမုတ်တုံအဝင်ကာလနဲ့မိုးဦးကာလတွေမှာတနင်္ဂနွေလုံးအတိုင်းအတာနဲ့ရေကြီးရေဆန္ဒတွေဖြစ်လေရှိတာကြောင့်အသက်ဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါရှင်